မင်္ဂလာပါခင်ဗျာအခုတော့မှတ်မှတ်သားသားစကားများအစီအစဉ်မှာပြီးခဲ့တဲ့သတင်းသုံးပတ်အတွင်းပြည်တွင်းပြည်ပသတင်းမီဒီယာတွေမှာဖော်ပြခဲ့တဲ့မြန်မာနိုင်ငံရေးလူမှုရေးနယ်ပယ်ကလူပုဂ္ဂိုလ်တချို့ရဲ့ပြောကြားချက်တချို့ကိုမှတ်သားသတိထားမိတဲ့စကားတွေဖြစ်ကောက်နှုတ်တင်ပြချင်ပါတယ်တမတော်အနေနဲ့ဘယ်နှစ်ဖက်မျှတာအောင်သတင်းရေးသားတာတွေကိုနားလည်လက်ခံပြီးအများပြည်သူအထင်မြင်လွဲမှားစေနိုင်တဲ့တစ်ဖက်သက်တမတော်ပေါ်ဆွဆွဲပြောဆိုရေးသားတာမျိုးတွေကိုသီးခံခွလွန်မှာမဟုတ်ကြောင်းအမြဲသီးခံခွလွန်နေရင်ရှိသမျှကောင်းမွေးပြောင်းဖို့သာရှိတယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းကပြောကြားလိုက်ပါတယ်။အေဗီလာ30ရက်နေ့ကမန်တိုင်4ရက်တွေ့ဆုံပွဲပြီးသတင်းမီဒီယာတွေအပေါ်တရားစွဲဆိုမှုတွေနဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းရမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ဘာမှမလုပ်ခွဲနဲ့ကျွန်တော်သီးခံပါများဘာမှမလုပ်ဘူးဘာမှလည်းမတုံ့ပြန်ဘူးဒီတိုင်းငင်ခံတော့သီးခံပါများလိုက်ပါတော့ပို့ပြီးတော့ကြရောင်းတက်လာတာပဲရှိတယ်။နောက်ဆုံးပြောရရင်တော့ရှိသမျှကောင်းမွေးပြောင်းဖို့ပဲရှိတယ်။သီးခံလာတော့စီမကကိုကောင်းမွေးတို့တပင်ချင်းလာလုံနေတာတော့တပင်နှုတ်ရင်သီးခံမယ်ကနှစ်ပင်နှုတ်ရင်သီးခံမယ်၃-၄ပင်ပေါင်းပြီးနှုတ်ပြီးဆိုရင်တော့ပြန်ပြီးတော့ကြစော်ဖို့ပဲရှိတာပေါ့ကျွန်တော်တို့က
တက်မတော်ပေါ်ဝေဖန်ထောက်ပြနေတာဟာတက်ကိုထိခိုက်နေနာစေဖို့ပြောဆိုတာမျိုးမဟုတ်ပဲအယုတ်ဆိုးအကြီးတန်းစီတဲ့ဆပင်ဖြူတွေကိုရွေးနှုတ်ပေးနေတာဖြစ်တယ်လို့တက်မတော်ကအသေးဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့ဒေါင်းတို့မျိုးဆက်တန်းချက်အဖွဲ့ကအဖွဲ့ဝင်ကိုပိုင်ရဲသူကပြောကြားလိုက်ပါတယ်မေလ၁၃ရက်နေ့ကအမှုရုံးချင်းအတွက်တရားရုံးထုတ်ရမှာတက်မတော်အနေနဲ့ဝေဖန်ထောက်ပြမှုတွေကိုဆက်ဆက်ထိမခံတုံ့ပြန်တရားစွဲနေရရင်လည်းပတ်သက်လို့သတင်းတောက်တွေနဲ့တွေ့ဆုံရမှာကိုပိုင်ရဲသူကအခုလိုပြောကြားရတာဖြစ်ပါတယ်
။တို့သဘင်မွေးနှုတ်လာမဟုတ်ပါဘူးလား။လူတယောက်ရဲ့ဥပဒေကိုဖျက်ဆီးနေတဲ့သမင်ဖြူတွေကိုကျွန်တော်နှုတ်ပေးနေတာပါ။အဲ့တော့ကျွန်တော်တို့ကျေးဇူးတင်ပါမယ်
။တမတော်သားတွေအနေနဲ့နိုင်ငံရေးကဏ္ဍမှာအမုန်းခံပြီးလွှတ်တော်ထဲမှာပါဝင်နေရတာဖြစ်ကြောင်းတိုင်းပြည်အကျိုးကိုအမုန်းခံကာကွယ်နေရတာဖြစ်တဲ့အတွက်ဖျားလူတော်ကိုကိုွယ်တဲ့နယ်လို့အမျိုးသားရေးလှုပ်ရှားသူမန္တလေးမစိုးရင်တိုက်တဲ့ဆရာတော်ဥဝိရသူကပြောကြားလိုက်ပါတယ်။မေလ9ရက်နေ့ကရန်ကုန်မှာကျင်းပတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်59စာလုံးမပြင်ဆင်ရေးဟောပြောပွဲမှာဥရသူဟာအခုလိုပြောကြားရတာဖြစ်ပါတယ်
။ဒီကနေ့စစ်သားတွေဟာလွတ်တော်တဲ့ဝင်ထိုင်နေရတာအမုန်းခံပြီးဝင်ထိုင်နေရတာ။နာဇာကလွတ်တော်ကိုယ်စားလှယ်ရဲ့နာဇာရတာမဟုတ်စစ်သားနာဇာရတာ။စစ်သားနာဇာစားပြီးတိုင်းပြည်ကိုကာကွယ်စောင့်ရှောက်အမုန်းခံပြီးကာကွယ်စောင့်ရှောက်နေတဲ့စစ်သားတွေခင်ဗျားတို့ဖျားလို့တော့ကိုယ်ဝယ
်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်261ကိုပြင်ဆင်ထားတဲ့မူကြမ်းကိုNLD ပါတီကလွှတ်တော်ဒုတိယဥက္ကဋ္ဌဦးဆောင်တဲ့45ဥပါကော်မတီမှာထည့်သွင်းဆွေးနွေးဖို့ပြည်ထောင်စုလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့တာဟာဒီမိုကရေစီအနိုင်ကျင့်ခံရတာဖြစ်တယ်လို့တက်မတော်အစုအဖွဲ့အဝင်ခေါင်းဆောင်ဗိုလ်မှူးချုပ်မောင်မောင်ကပြောကြားလိုက်ပါတယ်။မေလ14ရက်နေ့ကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ပိုင်ခွင့်နဲ့ပတ်သက်တဲ့အရင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကအဆိုတင်ခဲ့ပြီးတက်မတော်ကထောက်ခံထားခဲ့တဲ့ပုံမှန်261ပြင်ဆင်ရေးမူကြမ်းကို NLD ပါတီဦးဆောင်တဲ့45ဥကော်မတီမှာထည့်သွင်းဆွေးနွေးဖို့မဲခွဲဆုံးဖြတ်ခဲ့ရတဲ့ပတ်သက်လို့ဘုံမှုကြုံမောင်မောင်ကအခုလိုပြောကြားရတာဖြစ်ပါတယ
်ကျွန်တော်နိုင်ငံရဲ့ဟာလက်ရှိအနေအထားကဒီမိုကရေစီဆိုပြီးတော့မှတကယ်တမ်းကဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာတည်ထောင်ခိုင်မြဲဟာပြည်သူလူထုတကယ်ကိုဟာခြေခံပြည်သူလူထုရဲ့အကျိုးစီးပွားအတွက်ကိုနော်လုံတင်လုံထိုက်တာဟုတ်ရလားမှန်လားဆိုရယ်စဉ်းစားဆုံးဖြတ်တာမဟုတ်ခွဲ့နဲ့သူတို့လုံချင်တာကိုမဲရများနဲ့ဆုံးဖြတ်ပြီးတော့ငါတို့လုံချင်လုံမယ်ဆိုတဲ့သဘောပဲလုံလုံနေတာဖြစ်တယ်လုံလုံတာဖြစ်တဲ့အခါကျတော့ကျွန်တော်တို့ရခင်ပြောဖို့သူလိုပေါ့လေအာဒီမိုကရေစီကြသလားဆိုရင်ဒီမိုကရေစီအနိုင်ကျင့်လာလို့ပဲပြောရမှာပဲ
စစ်တိုင်းမှုဘဝမှာရောနိုင်ငံတော်အေဂျင်တာရေးကောင်စီဝင်အဖြစ်ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်တွေမှာယာတူးနဲ့မတရားလုပ်ခဲ့တာရှိရင်လာပြောဖို့လုပ်ခဲ့တာတွေရှိတယ်ဆိုရင်လည်းတာဝန်ယူတဲ့အကြောင်းဤတော်စုကောင်ကျိုးဆောင်ပါတီဥက္ကဋ္ဌသူရဥရှိမှာပြောကြလိုက်ပါတယ်မေလ16ရက်နေ့ကအေယာဝတီတိုင်းဒေသကြီးပသိမ်မြို့မှာကျင်းပတဲ့ပါတီရုံးဖွင့်ပွဲနဲ့ဒေသခံတွေနဲ့တွေ့ဆုံပွဲမှာသူရဥရှိမှာကအခုလိုပြောကြားရတာဖြစ်ပါတယ်
ထမ်းဆောင်တဲ့နေရာတောင်တဲ့တောင်ကျွေးပါတယ်။အဲ့တော့ခုနကဒီမှာတိုင်းဘဝနေသွားတယ်။ဒီမှာတိုင်းသားတွေသူတွေမှန်ပါရင်ကမတရားလုပ်သွားတယ်။တိုင်းဘဝသူတွေမှန်ဘောကျော်ကြီးဘဝတမတော်နဲ့ပတ်သက်လို့ပါရင်ကမတရားလုပ်သွားတယ်။သူတွေမှန်နာကအဖွဲ့ပဲပါရင်ကလုပ်သွားတယ်။အချိန်မျိုးလာခဲ့ပါတောင်ယူပါတယ်တောင်ခံပါတယ်။လာပြီးတော့တရားဝင်ပြောပါ
စနစ်တစ်ခုရဲ့အပြောင်းလဲကိုပြည်သူတွေမလိုက်နာနိုင်မှာစိုးရိမ်တာကြောင့်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတဆင့်ချင်းဆောင်ရွက်နေရတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောကြားလိုက်ပါတယ်။ရန်ကုန်မြို့ကလမ်းဘေးဆေးတဲ့ပြဿနာ၊ရင်ကျောပိတ်ဆို့မှုပြဿနာအဆရှိတဲ့ပြဿနာတွေကိုဖြေရှင်းရမှာအချိန်ယူနေရတဲ့အကြောင်းမေလ9ရက်နေ့ကပြုလုပ်တဲ့ရန်ကုန် Weekend Market စနစ်တစ်ခုနေစီဖွံ့ဖြိုးပွဲမှာဦးဖြိုးမင်းသိန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ဒီဖြေရှင်းဆောင်ရွက်မှုတွေအားလုံးကဖြေရှင်းဆောင်ရွက်လို့မရဘူးလားဆိုရင်အခုချက်ချင်းဖြေရှင်းမယ်ဆိုရင်ရနိုင်ပါတယ်။ဒါပေမဲ့အဲ့ဒီအခြေအနေကိုကျွန်တော်တို့ပြည်သူတွေလိုက်နိုင်မလိုက်နိုင်တာကျွန်တော်တို့အတွက်အရေးကြီးဆုံးပဲဖြစ်ပါတ
လက်စစ်မီလိုအပ်ချက်ကိုဒီနှစ်အကုန်မှာနိုင်ငံရဲ့လိုအပ်ချက်50%ခန့်နှုန်းအထိဖြည့်ဆွက်ပေးနိုင်မယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။မေလ၁၉ရက်နေ့ကကျောက်ဆယ်မြို့ဘဲလင်းမှာပြုလုပ်တဲ့တဘာဝတန်းငွေ engine
တအားပေးစက်ရုံဖော်မွဲမှာဒေါက်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။လက်စစ်တအားလိုအပ်ချက်ဖြည့်ဆည်းပေးနိုင်မှုကျမတို့အစိုးရအနေနဲ့လက်စစ်တအားလိုင်းသစ်တွေဖွင့်နေခြင်းဒါကွဲဆက်စက်ရုံအသစ်တွေဖွင့်နေခြင်းနဲ့ဒီကိုဆောင်ရွက်နေရှိပါတယ်။ ဒီနေ့မကောင်မကုန်မီမှာလည်းလက်စစ်တအား60%ငါးဆယ်ရာခိုင်နှုန်းကိုဖြည့်ဆည်းပေးနိုင်မယ်လို့ပြောလင့်ထားပါတယ်။ဒါကကျမတို့2016နှစ်တုန်းက30ရာခိုင်နှုန်းလောက်ကနေပြီးတော့အခုဒီနေ့မကုန်မီ90ရာခိုင်နှုန်းထိရောက်ဖို့အတွက်စူးစမ်းနေခြင်းပဲဖြစ်ပါတယ်။
အခုတော့မှတ်မှတ်သားသားစကားများအစီအစဉ်အားလောက်ပါပါခင်ဗျာ။အားလုံးကိုအထူးကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။